မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
ကျမတင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းလေးကိုကိုရန်နိုင်တဲ့အတူချင်းညာပါမယ်အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနာပြည်နယ်မှာတော့မုန်တိုင်းဆဲသွားပေမဲ့လို့ရေကြီးမှုနဲ့ကြုံနေရဆဲဖြစ်ပါတယ်မြန်မာနိုင်ငံတွင်းကပြည်မှုကျွလွန်သူတွေလွတ်ငင်းခွင့်ရနေတာကိုအဆုံးသတ်ရေးနိုင်ငံတကာအတိုင်းအဝန်းကအစွမ်းကုန်ဆောင်ရွက်ကြဖို့လူခွင့်ရေးဖွဲ့တွေကတိုက်တွန်းလိုက်ပါတယ်ဒီသတင်းတွေကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့ကရင်ပြည်နယ်ဖအံကအချင်းထောင်တွေကနေမနေ့ကထွက်ပြေးလွတ်မြောက်သွားတဲ့အချင်းသားတွေကအခုချိန်ထိဆိုရင်တော့18ယောက်ကိုအရှင်ဖမ်းဆီးရမိပြီးတဦးကိုတော့အသေးပြန်ပြီးဖမ်းဆီးလိုက်မိပါတယ
်ဟိုခုကန်တော့ဗောနောခုကန်တော့ဆိုပြီးတော့ပြစ်လိုက်တယ်ဗောပြစ်လိုက်တာထိပြီးဆုံးသွားတယ်ဗောလက်ရှိချိန်နေကတော့အခုစုစုပေါင်း16ယောက်ပဲမိသေးတယ်ဘာလို့လူညီပိုင်းတော့သူတက်ဆိုင်ရ
ကရင်ပြည်နယ်ကဗမာတိုင်းရင်းသားဝင်ကြီးပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ဒီ manhood typhoon မုန်တိုင်းရဲ့လေပွေလှိုင်းကြောင့်မြန်မာနိုင်ငံရဲ့မြောက်ပိုင်းဒေသတွေကိုမိုးရွာနိုင်တဲ့အကြောင်းမိုးစလကသတိပေးလိုက်တဲ့သတင်းနောက်အမေရိကန်ပြည်ထောင်စုမှလည်း Florence Hurricane မုန်တိုင်းကအားပြော့သွားပေမဲ့လို့ရေလွှမ်းမိုးတဲ့အခြေအနေတွေနဲ့ဆက်လက်ရင်ဆိုင်နေရတဲ့အခြေအနေနောက်အမေရိကန်ပြည်ထောင်စုမှကိုကာယလေကျင်ကန်အာကစားယုံတွေလူကြိုက်များလာနေတဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနာပြည်နယ်မှာဟာရီကိန်းမုန်တိုင်း Florence ကြောင့်မိုးရေတန်ချိန်နဲ့ခြေရာသွင်းခဲ့ပြီးရေကြီးမှုနဲ့အတူအသက်အန္တရာယ်ချင်းချောက်မှုတွေရှိနေဆဲဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်တွင်မှနေထိုင်ကြသူအလုံးအနည်းနဲ့ရုတ်တရက်ရေကြီးရေရှမ်းမှုကိုသတိထားကြဖို့ရာသီဥတုဆိုင်ရာသတိပေးချက်တွေကိုအလေးထားဖို့နဲ့ဘေးလွရာရွှေ့ပြောင်းဖို့လိုအပ်လာရင်ဘေးကင်းတဲ့နေရာကိုသွားနိုင်အောင်အစင်းသင့်ရှိနေကြဖို့မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးကူပါကမနေ့တနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ Florence မုန်တိုင်းကအပူပိုင်းလေပြားနဲ့ရဝင်းအဖြစ်အာရော့သွားပြီးဖြစ်ပေမဲ့လို့လည်းအမေရိကန်ပြည်ထောင်စုရဲ့ရှေ့တောင်ပိုင်းဒေသတွေမှာတော့ရွာသွန်းခဲ့တဲ့မိုးရေတွေတင်းကျပ်နေဆဲဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်ရဲ့တချို့ဒေသတွေမှာဆိုရင်မိုးရေချိန်100စင်တီမီတာထိရှိခဲ့ပြီးတခြားဒေသတွေမှာမိုးရေချိန်90စင်တီမီတာလောက်ထိရှိခဲ့ပါတယ်။မုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး18ဦးရှိပါတယ်။မြို့ငယ်တွေမြို့ကြီးတွေအလုံးတို့မှာရေကြီးတာကြောင့်သွားရလာရေးပြတ်တောက်နေပါတယ်။အဝေးပြေးလမ်းမကြီးတွေပိတ်နေပြီးအိမ်ပေါင်း9သိန်းကျော်လျှက်စင်မီပြတ်တောက်နေပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်တွင်အဆိုးအဆုပ်ထိခိုက်ခဲ့ရတဲ့မြို့တစ်ခုဖြစ်တဲ့ New Bern မှာတော့အိမ်ပေါင်း 4,200 ပျက်စီးခဲ့ပါတယ်။ပြည်내တဝန်းကလူပေါင်း 26,000 လောက်ခိုးလုံရေးစခန်း 159 ခုမှာခိုးလုံနေကြရပါတယ်။မုန်တိုင်းဒဏ်သင့်ဒေသတွေကိုသမ္မတဒိုနယ်ထရန့်ဒီအပိုင်းတွေအတွင်းသွားရောက်မယ်လို့အင်ပီရိုကပြောဆိုပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ခီးစဉ်ကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအနှောက်အယှက်မဖြစ်တဲ့အချိန်မှာလာမှာဖြစ်တယ်လို့လည်းအင်ပီရိုကပြောဆိုထားပါတယ်ရှင်။
ပစိဖိတ်သမုဒ္ဒရာထဲမှာဖြစ်ပေါ်ခဲ့ပြီးတော့ဖိလစ်ပိုင်ကနေတရုတ်နိုင်ငံကိုဦးတည်တိုက်ခတ်ခဲ့တဲ့မန်ဂိုတိုင်ဖုန်းမုန်တိုင်းဟာအခုခါမှာအပူပိုင်းမုန်တိုင်းအဆင့်ကိုရော့ကျသွားပြီဖြစ်ပါတယ်။မုန်တိုင်းကြောင့်တရုတ်နိုင်ငံကလူဦးရေအများဆုံးဖြစ်တဲ့ကွမ်တောင်ပြည်နယ်မှာလူ၄ယောက်သေဆုံးပြီးတော့စုစုပေါင်းသေဆုံးသူအရေအတွက်ဟာ69ယောက်ထက်မနည်းရှိသွားပြီဖြစ်ပါတယ်။မုန်တိုင်းမတိုင်ခင်ကွမ်တောင်ပြည်နယ်မှာလူ 2.4 သန်းကိုဘေးလွရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။မုန်တိုင်းကြောင့်သေဆုံးသူအများစုဟာဖိလစ်ပိုင်နိုင်ငံကဖြစ်ပြီးတော့လူဆောင်ကျောင်းကအီတိုဂန်မြို့ကမြေပြိုကျတဲ့အပျက်စီးတွေကြားထဲကနေသေဆုံးသူတွေရဲ့ရုပ်လောင်းအများအပြားကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီသုံးသူအများစုဟာဘုရားကျောင်းအတွင်းမှာမုံတိုင်းဘေးလွတ်အောင်ခိုလုံနေကြတဲ့တပ်ထုတွေလုံသားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဖြစ်ကြတယ်လို့အီတဂွန်မြို့တော်ဝန်ဗစ်တိုရီယိုပလန်ဒန်ကပြောပါတယ်။မန်ဂိုမုံတိုင်းဟာဖိလစ်ပိုင်နိုင်ငံကိုစနေနေ့ကဝင်ရောက်ခဲ့ပြီးတော့လူစုံကျွန်းမြောက်ဆွန်ပိုင်းကိုတနအီကို၄တိုင်၃ကီလိုမီတာ290လောက်နဲ့ဝင်တိုက်ခတ်ခဲ့တာပါ။ဟောင်ကောင်မှာတော့မန်ဂိုမုံတိုင်းကြောင့်ပျက်စီးသွားတဲ့ဒီအပျက်စီးပမာဏကိုအာဏာပိုင်တွေကတွက်ချက်နေကြပါတယ်။မုန်တိုင်းဟာဟောင်ကောင်ကိုဖျက်ဆင်တုန်းကတော့တနအီကိုကီလိုမီတာ230လုံးနဲ့ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်မုန်တိုင်းသတိပေးချက်ကိုလည်းအမြင့်ဆုံးအဖြစ်နဲ့10အထိကျင်းညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့တတိယအချိန်မြောက်ထိပ်သီးတွေ့ဆုံပွဲအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်လာမဲအင်ဂါနီမှမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယန်းကိုတွားရောက်မှာဖြစ်ပါတယ်။ တောင်ကိုရီးယားသမ္မတနဲ့အတူကိုယ်စားလှယ်အဖွဲ့ဝင်200နီးပါးလိုက်ပါသွားမယ်အထက်တောင်ကိုရီးယားရဲ့အကြီးဆုံးကုမ္ပဏီကြီးတွေကခေါင်းဆောင်တချို့လည်းပါသွားမှာပါအခုထိပ်သီးတွေ့ဆုံပွဲကတော့နျူကလ িয়ার ကင်းစင်ရေးကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေရေးတို့အတွက်တင်မဟုတ်ဘဲအမေရိကန်နဲ့မြောက်ကိုရီးယားကြားအကျိုးဆောင်အဖြစ်တောင်ကိုရီးယားသမ္မတအနေနဲ့သူ့အခန်းကဏ္ဍကိုအခိုင်အမာတည်ဆောက်နိုင်မလားဆိုတာကိုပါလေ့လာနိုင်မဲ့ခီးစဉ်ဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်အနေနဲ့နျူကလ িয়ার ကင်းစင်ရေးကိုအလေးအနက်ထားသလားဆိုတဲ့အပေါ်မှာလည်းတန်တရားတွေရှိထားကြပါတယ်။အခုထိပ်သီးတွေ့ဆုံပွဲမှာတော့ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်ဖြစ်ထွန်းမှုကိုပဲတောင်ကိုရီးယားသမ္မတကအဓိကထားမှာဖြစ်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။သမ္မတမွန်းရဲ့ဒုတိယဦးစားပေးကိစ္စကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ကင်းစင်ရေးဆွေးနွေးမှုတွေကိုမြင့်တင်ပေးဖို့နဲ့ကြားဝင်ဆောင်ရွက်ပေးဖို့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားတောင်ကိုရီးယားသမ္မတအနေနဲ့ဂျာမန်ဆွေးနွေးပေးဖို့နောက်ဆက်လက်ပြီးတော့ဆက်ဆက်ဆွေးနွေးရေးမြောက်ကိုရီးယားဘက်ကသတင်းတွေကိုပြန်ပြောပြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပန်ကြားထားတယ်လို့လည်းတောင်ကိုရီးယားသမ္မတရဲ့အတွင်းဝင်ကသတင်းထောက်တွေကိုပြောပါတယ်တတိယအကြိမ်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲအပြီးသတ်မှာတော့အလုံးစုံစစ်ဖက်ဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ထိုးမယ်အနေအထားလည်းရှိပါတယ်
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့သမ္မတထရမ့်ကဆိုပြထားတဲ့ Brett Kavanaugh ဟာအထက်တန်းကျောင်းသားဘဝတုန်းကသူမကိုလိမ်မိုင်းဆန်ရအရစော်ကားခဲ့တယ်လို့ထုတ်ပြန်ပြောဆိုဆွဆွဲလိုက်တာကြောင့် Republican အထက်လွှတ်တော်အမတ်တွေပါဝင်အထက်လွှတ်တော်အမတ်တချို့ကသူ့ကိုအဆိုပြုမဲခွဲမဲ့အစီအစဉ်ကိုရွှေ့ဆိုင်းဖို့တောင်းဆိုလာနေကြပါတယ် California ပြည်နယ် Palo Alto တက္ကသိုလ်ဗမာ့ခ Christine Blasey Ford ကသူမအနေနဲ့ဒီတိုက်ခိုက်မှုတွင်မှာသူမရဲ့အသက်ကိုတော့စိုးရိမ်မိခဲ့တယ်ဆိုပြီးတော့ Washington Post သတင်းစာကိုပြောကြားခဲ့ပါတယ်ကမနော့ကသူမကိုမတော်ဆတတ်မိသွားမလားလို့တောင်ထင်ခဲ့မိတယ်ဆိုပြီးတော့လဲ Miss Ford ကတနင်္ဂနွေနေ့ကထုတ်ဝေဝေခဲ့တဲ့ Washington Post သတင်းစာနဲ့တွေးဆမေးမြန်းကမှာပြောထားပါတယ်ဒီဖြစ်ရက်ကသူနဲ့ကမနော့တို့အထက်တန်းကျောင်းသူကျောင်းသားဘဝ Maryland ပြည်နယ်မှာလုပ်တဲ့ပါတီဝဲတစ်ခုမှာဖြစ်ခဲ့တာလို့လဲဆိုပါတယ်ကမနော့နဲ့သူ့ရဲ့တငယ်ချင်းကအိမ်ခန်းတစ်ခုမှာသူမကိုကြောင်းပိတ်ပြီးတော့ဂရင်းဘော်ကိုပြစ်တင်ပြီးသူမရဲ့အဝတ်အစားတွေကိုချုပ်ပစ်ခဲ့တယ်လို့ပြောပါတယ်ကမနော့နဲ့တငယ်ချင်းနှစ်ယောက်စလုံးဟာတော်လေးကိုမူးနေကြတယ်လို့လဲဆိုပါတယ်ကမ္ဘာ့နောက်ကတော့သူ့အနေနဲ့ဒီဆွဆွဲချက်ကိုပြပြသွားသားချင်းဆိုပြီးဘာအမှမလုပ်ခဲ့ကြောင်းပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်တဲ့ညင်ညာချက်ထဲမှာပြောထားပါတယ်ပြီးတော့အထက်တန်းကျောင်းသားဘဝမှာဖြစ်ဖြစ်တခြားဘယ်အချိန်မှပဲဖြစ်ဖြစ်ဒါမျိုးမလုပ်ခဲ့ဘူးလို့လည်းဆိုပါတယ်အထက်လွှတ်တော်တရားရေးကော်မတီအနေနဲ့ကမ္ဘာ့နောက်ကိုအဆိုပြုချက်ကိုလာမဲ့ခြားသောရင်းနေမှာမဲခွဲဆုံးဖြတ်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ဖို့နဲ့ကျူးလွန်ခံရသူတွေကိုတရားဥပဒေရဲ့အကျိုးခံစား권ရစေရေးနိုင်ငံတကာအသိုင်းအဝိုင်းကတက်ဆွမ်းသမျှဆောင်ရွက်ကြရမယ်လို့လူ့ခွင့်ရေးဆိုင်ရာနိုင်ငံတကာအဖွဲ့ကြီး FIDH နဲ့သူ့ရဲ့အဖွဲ့ဝင်တွေဖြစ်တဲ့အရှအခြေဆိုင်လူ့ခွင့်ရေးအဖွဲ့တွေဖြစ်တဲ့ ASEAN Burma နဲ့ Odika တို့ရဲ့အစဉ်ခံစားတဲ့ကဖော်ပြလိုက်ပါတယ် No Stone Unturned Question and Answer on the Accountability for Crimes in Myanmar ဆိုတဲ့အစီအခံစာထဲမှာတော့မြန်မာနိုင်ငံတွင်းကရာဇဝတ်မှုတွေအတွက်တာဝန်ခံမှုနဲ့ပတ်သက်တဲ့မေးခွန်းတွေအပေါ်အဖြေတွေနောက်ရှုပ်ထွေးလာတဲ့နိုင်ငံတကာတရားစီရင်ရေးရန်တရားနဲ့ပတ်သက်ပြီးနားလည်လာအောင်နဲ့မြန်မာနိုင်ငံရဲ့အခြေအနေမှာဘလို့အသုံးချနိုင်မလဲဆိုတာတွေကိုဖော်ပြထားပါတယ်မြန်မာလူ့ကျုံရေးတပ်ဖွဲ့တွေကနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အပေါ်ကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရဲ့တွေ့ရှိချက်တွေကရှင်းလင်းပြတ်သားတဲ့အကြောင်းအဲ့ဒီနောက်မှာတော့မြန်မာနိုင်ငံတွင်ပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကလူငင်းကွင့်ရနေတဲ့အခြေအနေကိုအဆုံးသတ်ပြီးကျူးလွန်ခံရသူတွေတရားမျှတမှုရှိရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းဘက်ကလိုအပ်တဲ့လုပ်ငန်းစဉ်တွေအပေါ်အပြည့်အဝထောက်ပံ့ပေးရမယ့်အချိန်ဖြစ်တယ်လို့ FIDH ရဲ့အတွင်းမှူးချုပ် ASEAN Burma ရဲ့တာဝန်ခံ David Stohart ကပြောပါတယ်အခုချိန်မှာမြန်မာနိုင်ငံတွင်းကပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်ပြီးအထောက်အထားတွေစုဆောင်းတရားစွဲဆိုရေးလုပ်ငန်းတွေဆောင်ရွက်ပြီးတာဝန်ခံမှုဆိုင်ရာပြည်တွင်းပြည်ပရန်တရားတွေထူထောင်မှုကိုအားပေးပြီးပြစ်မှုကျူးလွန်ခံရသူတွေဘက်ကတရားဥပဒေချောင်းအရဆောင်ရွက်လာနိုင်စေရေးထောက်ပံ့ပေးရမယ့်သိပ်ပြီးတော့အရေးကြီးတဲ့အချိန်ဖြစ်တယ်လို့လည်းအစဉ်ခံစားမှာဖော်ပြထားပါတယ်ရှင်
ဂေါ်ဒီမလာသမရအနေနဲ့ကုလသမဂ္ဂကထောက်ခံတဲ့အဂ္ဂိလိုက်စာမှုတိုက်ဖျက်ရေးကော်မရှင်ကြီးကဲကိုနိုင်ငံတွင်းကိုပြန်ဝင်ခွင့်ပေးဖို့ဂေါ်ဒီမလာဖွဲ့စည်းပုံတရားရုံးကဆုံးဖြတ်လိုက်ပါတယ်ဂေါ်ဒီမလာသမရဂျင်မီမိုရဲလက်စ်အနေနဲ့ပြည်ထောင်ခင်းလွှတ်ခွင့်ရနေတာတွေကိုစုံစမ်းတဲ့နိုင်ငံတကာကော်မရှင် CICIG အကြီးကဲအီဗန်ဗလက်စ်ကေ့စ်ကိုဂေါ်ဒီမလာနိုင်ငံကိုပြန်လာခွင့်ပြုဖို့တရားရုံးကတနင်္ဂနွေနေ့နောက်ပိုင်းမှာအမိန့်ချမှတ်လိုက်တာဖြစ်ပါတယ်အခုလဆောပိုင်းကဂေါ်ဒီမလာသမရကသူ့အနေနဲ့ CICIG ကိုပိတ်ပစ်ပြီးတော့ဗလက်စ်ကေ့စ်ကိုလည်းနိုင်ငံကိုပြန်လာဖို့တားမြစ်လိုက်တယ်လို့ထင်ညာခဲ့တာကြောင့်နိုင်ငံတကာကသူ့ကိုပြစ်တင်ရှုတ်ချခဲ့ကြတာဖြစ်ပါတယ်ဟလစကီယာထိတ်တန်းလူသိများတဲ့အဂတိလိုက်စားမှုတွေတချို့ကိုစုံစမ်းစစ်ဆေးခဲ့ပြီးဒီထဲမှာသမရနဲ့ပတ်သက်တာတစ်ခုလည်းပါဝင်ပြီးတော့ဒီစုံစမ်းစစ်ဆေးမှုကိုတော့ရွှေ့ဆိုင်းထားပါတယ်သမရမိုရဲလက်စ်ကတော့ဘလက်စကီဟာဂေါ်ဒီမလာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့အများပြည်သူလုံခြုံရေးကိုတိုက်ခိုက်နေတာဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
ပီရူသမရကအတိုက်ခံကြီးစိုးတဲ့လွတ်တော်အနေနဲ့ဒီသတင်းပတ်မှာအထူးစီဝေးပွဲကျင်းပပြီးသူအဆိုပြုထားတဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးစီမံချက်တွေကိုဆွေးနွေးဖို့လိုလားနေပါတယ်။ပီရိုသမရမာတင်ဘီစကာရာကမနစ်တင်းကနေနေရုပ်သံမင်းကိုမှအခုလိုကြေညာတာဖြစ်ပြီးလွှတ်တော်အနေနဲ့သူအဆိုရကိုထောက်ခံမဲပေးချဖို့ပြောဆိုထားပါတယ်။တကယ်လို့လွှတ်တော်အမတ်တွေကကန့်ကွက်မဲပေးခဲ့ကြမယ်ဆိုရင်တော့သမရအနေနဲ့ပီရိုအခြေခံဥပဒေအရလွှတ်တော်ကိုဖျက်သိမ်းခွင့်ရသွားစေမှာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအမှုပြင်းရင်းရဲ့အတွက်နိုင်ငံရေးသမားတွေနဲ့တရားသူကြီးတွေရဲ့လက်ငွေအပေးအယူညှိနှိုင်းမှုဗီဒီယိုတွေထွက်ပေါ်လာပြီးနောက်မှာတော့သမရရဲ့အဆိုပြုချက်အပေါ်လွှတ်တော်အမတ်တွေထောက်ခံလာနိုင်တယ်လို့လည်းသုံးသပ်သူတွေကပြောဆိုကြပါတယ်ရှင
်တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမသိင်္ဂီထိုင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ကရင်ပြည်နယ်ဖအံမြို့အကျဉ်းထောင်တဲကနေမနေ့ကထွက်ပြေးလွတ်မြောက်သွားတဲ့အကျဉ်းသားတွေတဲက18ယောက်ကိုအရှင်ဖမ်းဆီးရမိပြီးတဦးကိုတော့အသေးရမိတယ်လို့ဖအံရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ထွက်ပြေးခဲ့တဲ့အရေးအတွက်က41ယောက်ရှိပြီးအဲ့ဒီအထဲမှာတော့အကျဉ်းကျနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဝင်တချို့နဲ့လက်နက်မှုမူရင်းဈေးဝါမှုတွေနဲ့ထောင်ချခံထားရတဲ့အကျဉ်းသားတွေလည်းပါဝင်ပါတယ်သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းကသတင်းတောက်မမေခသတင်းပေးပို့ထားပါတယ
်မနေ့ကဖအံမြို့အကျဉ်းထောင်ကနေထွက်ပြေးခဲ့တဲ့အကျဉ်းသား41ယောက်ဟာအကျဉ်းထောင်ဝန်ထမ်းမောင်းနှင်နေတဲ့အမိုက်သိန်းကားကိုလူယူမောင်းနှင်ရင်ဂိတ်တကားကိုတိုက်ဖြတ်ပြီးထွက်ပြေးသွားခဲ့တာပါထွက်ပြေးသွားသူတွေထဲမှာအပြစ်ကြတရခန29ဦးနဲ့အမှုစစ်ဆေးဆဲအချုပ်တရခန12ဦးတို့ပါဝင်ပါတယ်မနေ့ကညအထိ14ဦးပြန်လည်ဖမ်းဆီးရရှိခဲ့ပြီးဒီနေ့မနက်ပိုင်းအထိနောက်ထပ်4ဦးထပ်ဖမ်းဆီးနိုင်ခဲ့ကြောင်းဒါကြောင့်ဒီညနေပိုင်းအထိ18ဦးဖမ်းဆီးရမိတယ်လို့တာဝန်ရှိသူတွေကဆိုပါတယ်အကျဉ်းထောင်ဖောက်ထွက်ပြေးသူတွေကခေါင်းဆောင်ဖြစ်တယ်လို့အစိုးရဘက်ကတန်တရာရှိထားတဲ့ကျော်မိန်လခေါ်အရှောင်ကိုတော့အသေးပြစ်ခတ်ဖမ်းဆီးခဲ့ရတဲ့အကြောင်းဖအံရဲတပ်ဖွဲ့ကတာဝန်ရှိသူတွေကဆိုပါတယ်။လက်ရှိပြန်လည်ဖမ်းဆီးရမိခဲ့တာတွေနဲ့ပတ်သက်လို့ကရင်ပြည်နယ်ဗမာတိုင်းရင်းသားဝန်ကြီးတဦးဖြစ်တဲ့ဦးတေစာထွတ်လိုင်းထွေးကအခုလိုပြောပြသွားတာပါ။ဟ
ိုခုကန်တော့ဗောနခုကန်တော့ဆိုပြီးတော့ပြစ်လိုက်တယ်ဗောပြစ်လိုက်တာထိဒီဆုံးသွားတယ်ဗောလက်ရှိချိန်နေရာတော့အခုစူးစူးပေါင်း16ယောက်ပဲမိသေးတယ်။ဘာလို့လုံညွှန်ကြီးပိုင်းတော့သူတက်ဆိုင်ရာဂိတ်တွေမှာတော့တက်ဆိုင်ရာဒီမျိုးနဲ့ရေးတွေနဲ့ဒိန်းရေးတွေသူအကလုံးဘစ်တက်ကောအကလုံးဖွဲ့စုံကပြည်သူလူထုတွေအကလုံးဒီဟိုထအဝင်ပေါက်ထပ်ပေါက်တွေမှာတော့အကလုံးပြေးရတယ်ပေါ့လောလောဆယ်ရောဆစ်ဆစ်ရောပဲမိပြီတာပေါ့နောက်တစ်ယောက်လည်းနည်းနည်းတန်ရရလို့ဆိုတော့ကြာလာတယ်အေးဆစ်ဆစ်ရောဆင်မှာပေါ့နော်ဆေးရုံမှာပို့လာတယ်လို့ပြောတယ်တယောက်ကဆုံတယ်တယောက်ကလို့ဆစ်ဆစ်ရောပေါ့ဆစ်ဆစ်ပေါ့
တေဆုံးသူရဲ့အလောင်းကိုဖအံဆေးရုံမှာရင်ခွဲဆစ်ဆေးနေတယ်လို့ဆိုပါတယ်ကျော်မိန်လခေါ်အရှောင်ဟာပုံမပေါင်းများစွာနဲ့ထောင်တန်းလွတ်ရမရှိကြခံနေရသူတဦးဖြစ်တယ်လို့လည်းကရင်ပြည်နယ်ရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်ကရင်ပြည်နယ်ရဲတပ်ဖွဲ့ကတာဝန်ရှိသူတဦးကတော့ထွက်ပြေးသွားတဲ့အကျဉ်းသားတွေကိုကရင်ပြည်နယ်အတွင်းနေရာတော်တော်များများပိတ်ပြီးလိုက်လံရှာဖွေလျက်ရှိပါတယ
်။အကျဉ်းကြီးကတော့သူတို့ပြောတယ်လို့ပေါ့နော်။ကားနဲ့ဒီလိုပဲပြီးပြီးတော့ဖြစ်သွားတာပဲဖြစ်ခဲ့ရတော့။ဒါနဲ့ဘယ်သူနဲ့ဘယ်လိုအခြေအနေရှိရဲဘယ်လိုဖြစ်သွားလဲဒါတွေကတော့အခုကျွန်တော်တို့စစ်ဆေးမိညံ့မှုတွေလုပ်နေတယ်ပေါ့နော်။ဒါနဲ့မကြခင်သူတို့ဒီတက်တဲ့အကျိုးတွေကလည်းတနည်းထုတ်ပြန်မှာပါ။နောက်ဆုံးနေ့ကြီးရောနေ့ကြီးရောသူတို့သူတို့အခွင့်အရေးရတော့သူတို့လောက်တာပေါ့နော်သူရင်ဒီနေတွေ့မဲ့သူတို့ဘောလေရလာလေလမ်းကြောင်းနေအပေါင်းပိတ်ဆို့ပြီးတော့လုပ်နေတာပေါ့သူတို့ကလည်းဂျုံပ ဘာဘူးမလို့အခုဆိုပြန်မိရောလဲဘူးဒီမှာနေထိုင်ရတော့နော်အခုရှားခွေလုံးဆန်းစီတော့မယ
်ထွက်ပြေးသွားသူတွေဟာထွက်ပြေးသွားသူတွေဟာထိုင်းနယ်ဆက်တလျှောက်ကနေတဖက်နိုင်ငံကိုထွက်ပြေးနိုင်တာကြောင့်နယ်ဆက်တလျှောက်ပိတ်ဆို့ရှားဖွေနေတယ်လို့နယ်ဆက်လုံခြုံရေးကိုလည်းတင်းကျပ်ထားတယ်လို့ဖအံဒေတာကန်တွေကဆိုပါတယ်လုံခြုံရေးအဖွဲ့ဝင်တွေနဲ့နယ်မြေကန်တပ်မတော်သားတွေပူးပေါင်းပြီးလန်ဒရာဂိတ်တွေကိုပိတ်ဆို့ရှားဖွေဖမ်းဆီးနေတဲ့အကြောင်းလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ရှင်
ရရှိမြတ်ရရန်ကုန်တိုင်းဥပဒေချုပ်အပါအဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူချုပ်ဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာ NLD အစိုးရရဲ့အာဂတိလဲစားမှုတိုက်ဖြစ်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ဒါကြောင့်မလို့အစိုးရရဲ့အာဂတိလဲစားမှုတိုက်ဖြစ်ရေးဟာဘလောက်ထိထိရောက်အောင်မြင်လာပြီလဲ။ဘာတွေလိုအပ်ချက်ရှိသလဲ။စသဖြင့်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ
။မနက်ဖြန်အင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဖိလစ်ပိုင်မုံတိုင်းရဲ့အရှိန်မြန်မာပြည်ဘက်ကိုဘလို့ရိုက်ခတ်မှုရှိနိုင်တယ်လဲဆိုတဲ့မိုးလေဝသသတင်းကိုတင်ပြပေးကြပါမယ်။ဖိလစ်ပိုင်မှာတိုက်ခတ်နေတဲ့တိုင်ဖုန်းမုံတိုင်းမန်ခွတ်ခါအနောက်မြောက်ဘက်ကိုရွှေ့ရမယ်ဆိုလို့ရှိရင်တော့တရုတ်နိုင်ငံရဲ့တောင်ပိုင်းကုန်းတွင်းပိုင်းမှာအလျင်မြန်အာရွက်သွားပြီဖြစ်တဲ့အကြောင်းမိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကသူ့ရဲ့ Facebook လူမှုကွန်ရက်မှာကြေညာပါတယ်။စောစောပိုင်းတော့တော့ဒီမန်ခွတ်တိုင်ဖုန်းမုံတိုင်းရဲ့အကျွင်းအကျန်လေးပွေလှိုင်းနေကြောင်းမြန်မာနိုင်ငံရဲ့မြောက်ပိုင်းဒေသတွေမှာမိုးရွာနိုင်တယ်ဆိုတဲ့ဟာကိုသတိပေးထားပါတာ။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့နေရာတချို့မှာတော့ဒီရက်ပိုင်းနေမှာမိုးကောင်းနေတဲ့အခြေအနေမှာရှိနေပါတယ် VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ခန်ကသတင်းပေးပို့ထားပါတယ
်ပြည်နိုင်ငံတောင်ပိုင်းကုန်းတွင်းပိုင်းမှာတိုင်ဖုန်းမုန်တိုင်းမန်ကွတ်ဟာအပူပိုင်းမုန်တိုင်းဖြစ်အပြောသွားပါတယ်ဒါပေမဲ့လည်းဘင်္ဂလားပင်လယ်ော်မှာတည်ရှိနေတဲ့လေပြင်းနဲ့ရေဝန်ပူမိုအားကောင်းလာနေတဲ့အတွက်ရခိုင်ကမ်းရိုးတန်းနဲ့မြဝကျွန်းပေါ်တို့မှာမိုးပိုကောင်းနိုင်တယ်လို့မိုးလေဝသနဲ့ဇလားပိတိုင်းညွှန်ကြားမှုဦးကြီးဌာနကပြောပါတယ်စတေမာ၁၈ရက်နေ့ဘင်္ဂပလင်ော်မှာတည်ရှိနေတဲ့လေဗီးယားနဲ့ရောဟာပုံမအားကောင်းလာနိုင်ပြီး20ရက်နေ့မှာတော့အိန္ဒိယနိုင်ငံအရှေ့ဘက်ကမ်းခြေကိုဖျက်ချော်ဝင်ရောက်မှာဖြစ်ပါတယ်။လေဗီးယားနဲ့ရောကြောင့်မိုးတုံလီအားကောင်းပြီးရခိုင်ကမ်းရိုးတန်းနဲ့မြို့ဝကျွန်းပေါ်တို့မှာမိုးသက်လီပင်ကြောက်နိုင်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စုကအခုလိုပြောပါတယ
်။အဓိကတော့ဟိုဟာမြို့ဝကျွန်းပေါ်နဲ့ဒီရခိုင်ကမ်းရိုးတန်းတစ်လျှောက်ပေါ့နော်။မြို့ဝကျွန်းပေါ်ဆိုတဲ့အကြောင်းတော့ ERD ဆိုင်နေတာကြီးကျောင်းနိုင်ဒီသားကြီးဝူတိုင်းဒီသားကြီးနောက်ပြီးသွားရင်ကျတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်ပေါ့နော်ဒီဒေသတွေမှာတော့ဒီ18 19 20အဲ့ဒီဘဝဝင်ညမှာတော့မိုးပြန်ပိုလာမှာပေါ့နော်အခုလက်ရှိမှာတော့မိုးကနည်းနည်းညော့နေပြီမိုးရရင်လည်းမာလေးတစ်မျိုးနဲ့တစ်မျိုးတော့မတူဘူးခင်ဗျအဓိကတော့လက်ရှိမှာတော့ဒီကြွားနေတဲ့ဥစ္စာတွေကတော့ဒီဒလမနဲ့ဒလမအောင်ပေါင်းညင်တော့ပေါ့နော်အဲ့ဒီအပိုင်းတွေကြာရင်တော့ဟိုများလာနေသုံးသမနဲ့အထက်တွေကြွားလာနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့နော်
လေဗီးယားနဲ့ရဝန်ကြောင့်မုတ်တုံမိုးများလာနိုင်တဲ့အတွက်ဆယ်ရီနဲ့ပတ်သက်ပြီးတော့လေဦးကျော်စိုးက
လေဗီးယားနဲ့ရဝန်ဖြစ်နိုင်တော့ဒီမုတ်တုံဒီနည်းနည်းလေးပြန်ပြောအားကောင်းလာတော့ပေါ့နော်ဒီမြန်မာကန်ရန်ပေါ့အထူးပြင်တော့ရခိုင်ကန်ရန်နဲ့လျှောက်မှာတော့အဲဒီကာလတွေမှာတော့ဒီမိုးသက်နေပြန်ကြပြီးတော့မှပြင်းနေရတဲ့နိုင်ရောသုံးသန်းဟောင်းမှန်ဒီတဲ့တော့ရှိတိုင်းနေတယ်ပေါ့နော်ဒီရခိုင်ကန်ရန်နဲ့လျှောက်မှာမိုးပြန်များလာနိုင်တဲ့အနေအထားရှိပါလားဆယ်ရီပါဒီအနေနဲ့လည်းဒီကာလကတော့တို့ကဒီရေသူပြောရည်ပြည့်နေတဲ့ကာလဖြစ်တဲ့ကြောင့်သတိပြုထားတော့မမပါခင်ဗျဟုတ်ကဲ့
မိုးရင်များပြီးမြေကြီးမြင့်မှုတွေဖြစ်ပေါ်ခဲ့လို့ဩဂုတ်29ရက်ကစွာရည်တမန်ကျိုးသွားပြီးလူပေါင်း 9,000 ကျော်ရေပေးတင်ခဲ့ရပါတယ်ဒါအပြင်တနင်္လာရီတိုင်းဒေသကြီးမွန်ပြည်နယ်ကရင်ပြည်နယ်တို့မှာလည်းစံချိန်တင်မိုးရွာသွန်းပြီးမြေကြီးမြင့်မှုကြောင့်လည်းရေပေးဒုက္ခတွေ့ကြုံခဲ့ရပါတယ်ဇူလိုင်လနောက်ပိုင်းမြန်မာနိုင်ငံတဝန်းရေကြီးရည်မှုတွေကြောင့်လူရေ 34,000 ကျော်ရေပေးတင်ခဲ့တယ်လို့တေဆုံးသူ23ဦးရှိခဲ့ကြောင်းလဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချက်ထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲအမေရိကန်ပြည်ထောင်စုဘက်မှတိုက်ခတ်နေတဲ့ Florence Hurricane မုန်တိုင်းရဲ့နောက်ဆုံးအခြေအနေကိုပြောပြပေးကြပါတယ်ဒီ Florence Hurricane မုန်တိုင်းဟာအားပြော့သွားပေမဲ့လို့ Atlantic သမုဒ္ဒရာပင်လယ်ကမ်းရိုးတန်းတစ်ကျောမှာတော့ရေလွှမ်းမိုးတဲ့အခြေအနေတွေနဲ့ဆက်လက်ရင်ဆိုင်နေရပါတယ်ဒီမုန်တိုင်းကြောင့်မို့လို့လူ18ယောက်ထပ်မင်းနဲ့တေဆုံးခဲ့ရပြီးတော့အင်ဂျင်ပေါင်း8သိန်းကျော်လျှက်စင်ပြီးပြတ်တောက်နေဆဲဖြစ်ပါတယ်မိုးကအတော်လေးသဲထန်စွာရွာသွန်းခဲ့လို့မြို့တွေတော်တော်များများနဲ့အဝေးပြေးလမ်းမကြီးတွေလည်းရေလွှမ်းမိုး ခဲ့ပါတယ်။မုန်တိုင်းကြားရောက်ခဲ့တဲ့ဒေသတွေမှာတော့မိုးကဆက်လက်ရွာနေဆဲဖြစ်ပြီးရေကြီးမဲ့အန္တရာယ်နဲ့အဆိုးပါးဆုံးရင်ဆိုင်ရနိုင်တယ်ဆိုပြီးတာဝန်ရှိသူတွေကသတိပေးချက်ထုတ်ပြန်ပါတယ်။ VOA သတင်းတောက်ဇလတိကာဟုတ်သတင်းပေးပို့ထားတာဒေါခင်ဆိုဝင်းပြောပြပေးပါရှင်
။ကောင်းပါပြီရှင်။Florence Hurricane မုန်တိုင်းကိုအပူပိုင်းမုန်တိုင်းအဖြစ်တနင်္ဂနွေနေ့ကအဆင့်လျှော့ချလိုက်ပေမဲ့လို့အခုပိုပြီးအန္တရာယ်များလာနိုင်တယ်လို့တာဝန်ရှိသူတွေကပြောဆိုနေကြပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်အလဲပိုင်းနဲ့တောင်ပေါ်ဒေသမှာမိုးအဆက်မပြတ်ရွာသွန်းနေဆဲဖြစ်ပါတယ်။ကယ်ဆယ်ရေးဝန်ထမ်းတွေကရေကြီးနေတဲ့နေရာတွေကနေလူ900တဲ့မင်းဲကိုကယ်ဆယ်ခဲ့ရကြောင်းနဲ့လူထုအနေနဲ့ပူးပေါင်းဆောင်ရွက်ကြပါလို့ပြည်နယ်အုပ်ချုပ်ရေးမှူး Ray Cooper ကတိုက်တွန်းလိုက်ပါတယ်
။ Wherever you live in North Carolina,Be alert for sudden flooding. Pay close attention to the weather warnings.
ရောက်ကြိုလိုက်တာပြည်နယ်ရဲ့ဗမာပဲနေနေရုတ်တရက်ရေတက်လာနိုင်တာကိုသတိထားကြဖို့လိုပါတယ်။မိုးလေဝသသတိပေးချက်တွေကိုအမြဲမပြတ်နားထောင်ပြီးဘေးလွတ်ရာပြောင်းဖို့ပြောလို့ရှိရင်အသင့်အနေထားရှိအောင်လို့အစဉ်သစ်ပြင်ဆင်ထားကြပါဗျာ။ကျွန်တော်ပြည်နယ်ကမြစ်တွေအခုရေတက်နေပါတယ်။ရေရှမ်းနေတဲ့လမ်းမတွေပေါ်မှာဘယ်တော့မှကားဖြတ်မမောင်းမိပါစေနဲ့။လမ်းပေါ်မှာရေလက်မနည်းနည်းလောက်တက်ရင်တော့မှကားမျောပါသွားနိုင်ပါတယ်။
မြောက်ကယ်ရိုလိုင်းနားပင်လယ်ကမ်းရိုးတန်းကနယူဘန်ဆိုတဲ့မြို့ကလေးကတော့ရေကြီးတဲ့ဒဏ်အဆိုးဝါးဆုံးရင်ဆိုင်ရတဲ့မြို့တစ်မြို့ဖြစ်ပါတယ်။မြို့ကန်အများစုကဘေးလွတ်ရာကိုရှေ့ခဲ့ကြပြီးမြလီဘဲလ်တို့လိုတချို့မြို့ကန်တွေကမုန်တိုင်းကိုအန်တုပြီးဆက်နေဖို့ဆုံးဖြတ်ခဲ့ကြပါတယ်
။ That's the top half of our 1.5 story garage.I don't know where the rest
ဒါကတော့ကျမတို့ရဲ့တထက်ခွဲကားကိုတော့အမိုးပါရေမြုပ်နေရလေ။ကျန်တာတွေကဘယ်ရောက်ကုန်ပြီလဲမသိတော့ပါဘူး။ဒီနေရာကအောက်ခြေရှိနေတဲ့နေရာပါ
။သူတို့ကားကိုယ်တော်ရဲ့တစိ့တစ်ပိုင်းရှာမတွေ့တဲ့အချိန်မှာမုန်တိုင်းနဲ့အတူ Scarlet လို့နာမည်ပေးထားတဲ့မော်တော်ဘုတ်တစ်စီးသူတို့အိမ်နားကိုမျောလာပါတဲ့။
It must have been anchored somewhere and just
ဒီ Scarlet ဆိုတဲ့မော်တော်ဘုတ်လေးကဘယ်ကနေမျောလာတာလဲတော့မသိပါဘူး။ဒီနေရာမှာကြောက်ချရဲထားရကနေမုန်တိုင်းကြောက်ဒီကိုမျောလာတာဖြစ်မှာပါ
။ Joe Simmons ကတော့မြောက်ကယ်ရိုလိုင်းနားပြည်နယ်Jackson Reed မြို့မှာနေတဲ့သူ့အမေစီအလဲသွားရင်မုန်တိုင်းနဲ့တွေ့ခဲ့တာဖြစ်ပါတယ်
။ Oh last night it was really horrible. Last night you it sounded like you could hear
။ ညကတကယ်ကိုစိုးပါတယ်ဗျာ။မုန်တိုင်းတံကာဝယ်ဖို့ကာထားတဲ့အထက်သားတွေကွာကြမလို့ဖြစ်နေတဲ့အတန်တွေကြားရတာ။ရိုက်ထားတဲ့တံတွေကျွတ်ထွက်မတက်ပါပဲ။မင်းညကတညာလုံးလှလို့မိုးတွေချိန်တည့်စီးတွေလက်မိုးကြိုးတွေပစ်ပေါ်ဗျာ။
တနင်္ဂနွေနေ့ကတော့မုန်တိုင်းဟာ Atlantic သမုဒ္ဒရာကမ်းရိုးတန်းကနေ155မိုင်กว่าဝေးတဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ရဲ့မြို့တော်ကိုလံဘီယာရဲ့အရှေ့တောင်ဘက်32မိုင်အကွာကိုဗဟိုပြုတိုက်ခတ်ခဲ့ပါတယ်။ဒီမုန်တိုင်းရဲ့အရှိန်နဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်အလဲပိုင်းနဲ့အနောက်ပိုင်းမှာလာမယ့်ရက်တွေအတွင်းမိုးရေစင်ကိုလက်မအထိဆက်လက်ရွာသွန်းပြီးရေကြီးမြေပြိုနိုင်ပွဲရှိတယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။မုန်တိုင်းဟာအဲ့ဒီကနေ Ohio River Valley တောင်ကြားဒေသနဲ့အရှေ့မြောက်ပိုင်းပြည်နယ်ရေစီဒီကနေ့နဲ့မနေ့ပြန်မှာဥတီနိုင်တယ်လို့ခန့်မှန်းထားပါတယ်ရှင်
။ Talking Soul Win တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ American ပြည်တော်စုမှာကိုကာရလေးကျင်ရေးအားကစားယုံနေလူကြိုက်များလာနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ American ပြည်တော်စုမှာတော့ Express Company ရဲ့ကိုကာရလေးကျင်ရေးအားကစားယုံနေကလူကြိုက်များလာနေပါတယ်။နေစာတူကအလုံများလာတဲ့လူတွေအတွက်လေးကျင်ခန်းလုပ်ရတာအဆင်ပြေအောင်လို့ Express Jam ကစီစဉ်ပေးထားတာပါ။အချိန်တိုအတွင်းမှာခန္ဓာကိုယ်တစ်ခုလုံးထိရောက်မှုရှိတဲ့အားကစားလေးကျင်ခန်းတွေလုပ်နိုင်အောင်လို့တင်နန်းတွေကိုစီစဉ်ပေးထားတာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက် J Craft သတင်းပေးပို့ထားတာနန်းလောင်ကတင်ပြပေးထားပါတယ်။
ကိုကာယာလေးချင်းကန်းတွေမလို့ဖြစ်တဲ့လူတွေအများဆုံးပေးတဲ့စင်ချေကတော့အချိန်မရှိဘူးဆိုတဲ့စကားပါ။ဒါကြောင့် Express Gym ကစီစဉ်ပေးနေတယ်လို့မျိုးအမေရိကန်နိုင်ငံကအားကစားရုံတွေမှာမိနစ်20 25မိနစ်နဲ့နိုင်ဝက်ကြာပြင်းပြင်းထန်ထန်လုပ်ရတဲ့လေ့ကျင့်ကမျိုးတွေစီစဉ်ပေးလာပါတယ်။ဒါကြောင့်လဲနေ့စဉ်လူမှုဘဝတွေနဲ့အလုပ်များလွန်းလာတဲ့လူတွေအတွက်ဒီလိုအစီအစဉ်မျိုးလုပ်ပေးတဲ့ Gym တွေလည်းခက်မြန်မြန်ထွက်ပေါ်လာပါတယ်။ရုံးချိန်အတွင်းဂျင်လာကစားသူ Scott Andrea ကလည်းအခုလိုပြောပါတယ
် It's a quick 25 minute class
I can ဆက်ငါမနစ်ပဲလိုရတဲ့အမြန်လေ့ကျင့်ခန်းမှာနေ့လယ်စာထွက်စာဒီကိုလာသွေးပူအောင်လုပ်ခန္ဓာကိုယ်ထဲကစိတ်တောက်တွေကိုလေ့ကျင့်ခန်းပြင်းထန်ထန်လုပ်ပြီးတော့ချွေးတွေဖြစ်နေထုတ်ပလိုက်နောက်ပြီးတော့ကိုယ်လည်းတန့်စင်ပြီးတော့တနအိတွင်းအလုပ်ကိုပြန်ဝင်လို့ရတယ်လေ
ရှေးပန်းစားနေတဲ့ကိုယ်လည်းလေ့ကျင့်ခန်းတွေအကြောင်းအားကစားဆိုင်ရာ American College ကတကဘာလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့စစ်တမ်းမှာတော့ High Intensity Interval Training HITT လို့ခေါ်တဲ့ပြင်ထန်တဲ့အချိန်တိုလေ့ကျင့်ခန်းကလက်တလောမှာနံပါတ်1နေရာမှာရှိနေပါတယ် Attitude Fitness က Manager Christine Sullivan ကလည်းသင်တန်းတို့ရဲ့စီစဉ်ပေးရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါတယ
် No longer is the trends to work out for 2-3 hours
every day.
ဘာ
မှ3နာရီလောက်လေ့ကျင့်ခန်းလုပ်ရတာတိတ်ပြီးတော့ခက်မစားတော့ပါဘူးလူတွေကအခုလိုမျိုးပြင်းထန်လုပ်ရတဲ့အချိန်တို့လေ့ကျင့်ခန်းကိုပို့ပြီးတော့သဘောကျရည်လေ။ဒါကြောင့်မလို့ကျမတို့လည်းဒီ25မိနစ်လောက်ပဲလုပ်ရတဲ့ HITT လေ့ကျင့်ခန်းသင်တန်းတွေစီစဉ်ပေးနေရတာပ
ါဒီလိုလေ့ကျင့်ခန်းတွေထဲကတမျိုးမျိုးနဲ့တော့စာလုပ်လို့ရအောင်လူတွေကြံ့ခိုင်မှုရှိကြပါတယ်ဒါပေမဲ့ဘယ်လိုလုပ်ရမလဲဆိုတာကိုတော့သူတို့တည်တည်ချာချာနားလည်ဖို့လိုတယ်လို့တန်ဖြစ်ထားတဲ့အယူအကျော်တွေကိုပုံမှန်ပြန်ဖြစ်ပေးအောင်လေ့ကျင့်ခန်းနဲ့ကုသပေးတဲ့ John Goffman ကအခုလိုပြောပါတယ်
Most of the work is in a 10 to 20 second high interval.
ဒီလိုပြန်နေလေ့ကျင့်ခန်းတွေဆက်မလုပ်နိုင်တော့အောင်ပြင်ပန်းလာတဲ့အခါ10စက္ကန့်ကနေစက္ကန့်20လောက်ပင်နားခွင့်ရပါတယ်။စက္ကန့်30လောက်နားမိပြီးရင်ခန္ဓာကိုယ်ကတိတ်ပင်ပန်းသွားတဲ့ပြီးတော့နားချိန်က10မိနစ်လောက်ဖြစ်သွားတတ်ပါတယ်။အဓိကအချက်ကတော့လေ့ကျင့်ခန်းကိုအပြင်းထန်ဆုံးလုပ်နိုင်သမျှလုပ်ပြီးခန္ဓာကိုယ်ကိုလုံးဝအနားပြေးလိုက်တာမျိုးပါ
။ Los Angeles မြို့က Legree Fitness လေ့ကျင့်ခန်းမက25မိနစ်လေ့ကျင့်ခန်းသင်တန်းတွေကိုလည်းလူကြိုက်အတော်များပါတယ်အထူးသဖြင့်သူတို့အတွက်တီးတန့်ဒီဇိုင်းထုတ်လုပ်ထားတဲ့ Super Former လေ့ကျင့်ခန်းဆက်တွေကိုအသုံးပြုတဲ့သင်တန်းတွေကိုလူကြိုက်များပြီးတော့ဆက်အားလုံးကို iPad နဲ့ဆက်သွယ်ထိန်းချုပ်ထားတာပါသင်တန်းဆရာတီကူကာရိုလာကအခုလိုရှင်းပြပါတယ
် It's unlike anything else you see it moves up it moves down
ဒါကတွေ့မြင်နေတာသင်တန်းတွေလည်းမတူပါဘူးအပေါ်တက်လိုက်အောက်ဆင်းလိုက်ဘေးတိုက်ရွေးရှားတဲ့စနစ်ပါတောင်တက်လမ်းကိုတက်ရတယ်လို့ပေါ့အဲ့ဒီအတိုင်းတီးတီးကြကြပြင်းပြင်းထန်ထန်လုပ်ရတဲ့ကိုယ်လေးလေ့ကျင့်ခန်းဖြစ်ပါတယ
်။အာကစားခန်းမှာပုံမှန်သွားပြီးတော့ကိုယ်လေးလေ့ကျင့်ခန်းလုပ်တဲ့ Jackie Cohen ကလည်းဒီနေ့ကအလုပ်ဖြစ်တယ်လို့အခုလိုပြောပါတယ်
။ I find doing this workout tightening
your stomach. ဒီနေ့ကဘိုင်းနဲ့ကျင်းမာတွေကိုတင်းရင်းစေပါတယ်။ခန္ဓာကိုယ်တွယ်လျက်သွားစေပြီးတော့လူကိုယ်လည်းလန်းဆန်းတက်ကြွစေပါတယ်။ကျမတို့ဒီထက်မကလုပ်ချင်တာပါ။အခုဆိုရင်ဒီလေ့ကျင့်ခန်းကိုအပတ်တိုင်းနေ့စဉ်လုပ်နိုင်ပါပြီ
။ American ပြည်သူ့ကျန်းမာရေးဌာနကတော့လူတဦးချင်းအပတ်စဉ်ကာယလေ့ကျင့်ခန်းလုပ်ရမယ့်အကြံပြုချက်တွေကို American 3ဦးမှ2ဦးလောက်ကလိုက်နာခြင်းရှိတယ်လို့ပြောဆိုပါတယ်ရှင်
။နန်းလောက်ပါရှင်။တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ 9:00 နာရီခွဲအထိ Asia Sub 7ဂျိုဒူးကနေဓာတ်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DPP မှလည်းတဆင့်ပြန်လဲထုတ်လွှင့်ပေးနေတာမို့စောင့်မျှော်ရှုစားနိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်။ American ပြည်အောင်စုမြောက် Carolina ပြည်နယ်မှာ Hurricane မုန်တိုင်း Florence ကြောင့်မိုးရေတန်ချိန်နဲ့ခြိပြီးတော့ရွာသွန်းခဲ့ပြီးရေကြီးမှုနဲ့အတူအသံတွေချင်းချမှုတွေရှိနေစေဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်တွင်းမှာနေထိုင်ကြသူအလုံးအနည်းနဲ့ရုတ်တရက်ရေကြီးရေရှမ်းမှုကိုသတိထားဖို့ရာသီဥတုဆိုင်ရာသတိပေးချက်တွေကိုအလေးထားဖို့ဘေးလွယာရွှေ့ပြောင်းဖို့လိုအပ်လာရင်ဘေးကင်းတဲ့နေရာကိုသွားနိုင်အောင်အဆင့်နဲ့ရှိနေကြဖို့မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးကမနေ့တနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ Florence မုန်တိုင်းကအပူပိုင်းလေပြင်းနဲ့ရဝင်းအဖြစ်အာရွတ်သွားပြီးဖြစ်ပေမဲ့လို့လည်း American ပြည်အောင်စုရဲ့ရှစ်တောင်ပိုင်းဒေသတွေမှာတော့ရွာသွန်းခဲ့တဲ့မိုးရေတွေတင်ကျပ်နေစေဖြစ်ပါတယ်။ပစိဖိတ်သမုဒ္ဒရာထဲမှာဖြစ်ပေါ်ကပြီးဖိလစ်ပိုင်ကနေတရုတ်နိုင်ငံကိုဥတီတိုက်ခတ်ခဲ့တဲ့မန်းခော့တိုင်ဖုန်မုန်တိုင်းဟာအခုအခါမှာအပူပိုင်းမုန်တိုင်းအဆင့်ကိုရောက်ချသွားပြီဖြစ်ပါတယ်။မုန်တိုင်းကြောင့်တရုတ်နိုင်ငံကလူအများဆုံးဖြစ်တဲ့ဂွမ်တောင်ပြည်နယ်မှာလူ၄ယောက်သေဆုံးပြီးစုစုပေါင်းသေဆုံးသူအရေအတွက်69ယောက်ထက်မနည်းရှိသွားပြီဖြစ်ပါတယ်။မုန်တိုင်းမတိုင်ခင်ဂွမ်တောင်ပြည်နယ်မှာလူပေါင်း 1.4 သန်းကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့တတိယကြိမ်မြောက်ထိပ်သီးတွေ့ဆုံပွဲအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းလာမယ့်အင်္ဂါနေ့မှာမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုသွားရောက်မှာဖြစ်ပါတယ်ရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ဘေးလ်ဘာဘာဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 15653ည၊လှိုင်းဒိုမီတာ32 kHz 11803ည၊လှိုင်းဒိုမီတာ51 kHz 9335တို့အပြင်လှိုင်းလက်မီတာ190 kHz 1505တို့ကနေဖန်ယူနိုင်ပါတယ်။ VOA ကိုနားသွတ်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington.